Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2015ခုနှစ်ဇွန်လ19ရက်တောက်ကြနေ့ညနေပဲ VOA တန်လွှင့်စီစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနှาศစ်နိုင်ကြပါတယ်ရှင်။ကျမခွန်ညူပါခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျမကခင်မျိုးသက်ပါဒီညနေခင်းသတင်းတွေကိုကိုညံဝင်းရောင်နဲ့အတူချိန်ညာပေးမှာပါ။တောင်ကရိုလိုင်းနားပြည်နယ်မှာဖះချောင်းလူတက်မှုမှာတန်တရားရှိသူကိုအာမခံပေးမပေးကြားနာဖို့အတွက်ဒီကနေ့ရုံထုတ်မှာဖြစ်ပါတယ်။မတ်စကောအသက်ရှူလမ်းကြောင်းဆိုင်ရာကူးစက်မြန်ယောဂါရှိသူတဦးထိုင်းနိုင်ငံမှာတွေ့ရှိခဲ့ရတဲ့နောက်မှာပြည်သူတွေမထိတ်လန့်ကြဖို့ထိုင်းဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာတော့ဒီပထမ6လပတ်ကျော်ကာလအတွင်းတွေးလွန်တော့ကွေးယောဂါဖြစ်ပွားမှု9000ကျော်ရှိနေပြီလို့ကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ရယ
်ကာမရှင်ဒီနေ့သတင်းစာမားတွေရဲ့အရေးဆုံးနားဆင်ရမှာကတော့ဒီနေ့အသက်80ပြည့်သွားပြီဖြစ်တဲ့ဒေါက်ဆန်းစုကြည်ကသူ့ကိုအစဉ်တစိုက်ထောက်ခံအားပေးလာသူတွေကိုဘယ်လိုသတင်းစကားပါခဲ့ပါလဲ
လူတိုင်းလူတိုင်းဟာကိုယ်နိုင်ငံအတွက်လုပ်ပေးနေနိုင်တဲ့အခြေအနေရှိပါတယ်အနေအထားရှိပါတယ်ကိုဟာဘယ်လောက်ပဲ
နိုင်ငံတကာသတင်းတွေပြပချင်းနာဆင်ကြရပါမယ်ရှင်။တခါဖကန့်ဒေတာဘက်မှာဒီရက်ပိုင်းတွေတွင်ဘုံပေါက်ကွဲမှုတွေစတိုက်ဖြစ်ခဲ့ပြီးကြာသပတေးနေ့ညကတော့လက်နက်ကိုင်20လောက်ကစိုင်းတောင်နာကထူးကုမ္ပဏီပိုင်ကားတွေကိုမိရှို့ခဲ့တာမှာကျပ်သိန်း600ကျော်ဆုံးရှုံးခဲ့ပါတယ်။အမေရိကန်မြန်မာနှစ်နိုင်ငံယဉ်ကျေးမှုနဲ့ပညာရေးပူးပေါင်းဖလှယ်ရေးစီစဉ်တဲ့အမေရိကန်မှာပညာသင်ခဲ့တဲ့လူငယ်တွေဟာတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်ပြန်ပြီးအကျိုးပြုနိုင်ကြသလားဆိုတာကိုလည်းနာဆင်ကြရမှာပါ။ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကကြေညာပေးပါမယ်ရှင
်။အမေရိကန်နိုင်ငံအရှိတောင်ပိုင်းဒေသတောင်ကာရိုလိုင်းနားပြည်နယ်ချာစတန်မြို့ကတမန်ဝင်အာဖရိကန်အမေရိကန်ဖျားရှိခိုးကြောင့်မှာလူအများပြားသေဆုံးခဲ့တဲ့တနက်နဲ့ပြစ်ခတ်မှုအတွက်တန်တရားရှိသူလူပြုအမျိုးသားကိုတောင်ကာရိုလိုင်းနားတရားရုံးမှာဒီကနေ့တောက်ကြနေအာမခံကြေးပေးမပေးကြားနာဖို့အတွက်ရုံးထုတ်မှာဖြစ်ပါတယ်။ဒါဟာလူမျိုးရေးမုန်းတိမှုပေါ်မှာအခြေခံပြီးပြစ်ခတ်တပ်ဖြတ်ခဲ့ခြင်းဟုတ်မဟုတ်ဆိုတာကိုပြည်ထောင်စုအစိုးရအရာရှိတွေစုံစမ်းနေခြင်းမှာအခုလိုတရားရုံးထုတ်ဖို့စီစဉ်လာပါ။ FBI ကဖမ်းထားတဲ့အသက်22နှစ်အရွယ် Dallin Roth ကိုကြာသပတေးနေ့ကတောင်ကာရိုလိုင်းနားပြည်နယ်ကိုပြန်ပို့ခဲ့တာဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ကချာစတန်က Emmanuel African Methodist Episcopal ဖျားချောင်းတဲမှာအသက်89နှစ်အရွယ်ဘွားဦးတူပါဝင်၉ဦးတေဆုံးပြီး၃ဦးကိုဒဏ်ရာရရှိခဲ့တဲ့ပြစ်ခတ်မှုတွေလုပ်ခဲ့တယ်လို့ဆက်ဆွဲခံရတဲ့ Roth ကမြောက်ကာရိုလိုင်းနားကိုထွက်ပြေးခဲ့တာဖြစ်ပါတယ်။သူဟာဖျားချောင်းနဲ့ဝင်သွားပြီးဖျားရှိခိုးနေကြတဲ့သူတွေနဲ့အတူတနအီလောက်ဖျားချောင်းနဲ့ထိုင်နေခဲ့ပြီးမှလူမဲတွေကိုတတ်ဖြစ်ခဲ့တာလို့ရဲကပြောပါတယ်။ Roth ဟာဝတ်ပြုနေကြတဲ့လူမဲတွေကိုခမားတို့ဟာကျွန်တော်တို့ရဲ့အမျိုးသမီးတွေကိုအားမချင်းပြီးနိုင်ငံကိုပါသိမ့်ပိုင်နေတာမို့သူလုပ်ရမယ့်အလုပ်ကိုလုပ်တာလို့ပြောခဲ့ကြောင်းမသိပဲချန်ခဲ့တဲ့ဝတ်ပြုသူကပြောတယ်လို့တည်ဆုံသူတူရဲ့မိသားစုဝင်က CNN သတင်းဌာနကိုပြောပါတယ်။တချိန်တည်းမှာပဲအသက်ခံသူတွေအတွက်အောက်မေဘွယ်အထိတ်မှတ်ကိုတောက်ချာနေမှာပါမယ်လို့ Charleston မြို့ကကြေညာပါတယ
်။မြောက် Atlantic စစ်စာချုပ်အဖွဲ့အစည်းတို့ကအသစ်ဖွဲ့စည်းလိုက်တဲ့အရေးပေါ်တုံ့ပြန်ရေးအထူးတပ်ဖွဲ့တွေရဲ့ပထမဆုံးစစ်ရေးလေ့ကျင့်မှုမှာပါဝင်ဖို့ NATO အဖွဲ့ဝင်9နိုင်ငံကတပ်ဖွဲ့ဝင်အင်အား2000ကျော်ပိုလန်နိုင်ငံကိုရောက်ရှိနေပါတယ်။ NATO အနေနဲ့အစင်သင့်ပြင်ထားဖို့တပ်ဖွဲ့တွေရှိဖို့လိုကြောင်းချင်းချောက်စင်ခေါ်မှုတွေကိုချက်ချင်းတုတ်ပြန်ရမယ့်အခြေအနေမှာမြန်ဆန်တဲ့ဆုံးဖြတ်ချက်တွေချမှတ်နိုင်ဖို့လိုကြောင်းနေတိုးအဖွဲ့ချုပ်အတွင်းမှ Jan Stoltenberg ကပြောပါတယ် Mr. Stoltenberg ဟာသတင်းထောက်တွေနဲ့အတူပိုလန်နိုင်ငံအနောက်ပိုင်းကိုကြာသပတေးနေ့ကသွားရောက်ခဲ့ပြီးပိုလန်ချက်သမ္မတနိုင်ငံနဲ့လစ်သူရေးနီးယားနိုင်ငံတွေကအထူးတပ်ဖွဲ့တွေရဲ့တနအီကြားစီရေးလေ့ကျင့်မှုကိုကြည့်ရှုခဲ့ပါတယ်။အမေရိကန်နဲ့ပိုလန်တိုက်ခိုက်ရေးချက်လျင်နဲ့ဂျာမနီတန်ကြပ်ကကားတွေလည်းဒီစီရေးလေ့ကျင့်မှုမှာပါဝင်ခဲ့ပါတယ်။ဒီစီရေးလေ့ကျင့်မှုဟာယူကရိန်းပြည်ပကမှာရုရှားရဲ့ပါဝင်လှုပ်ဆောင်မှုတွေကြောင့်အရှေ့ဥရောပနိုင်ငံတွေကြားဖြစ်ပေါ်နေတဲ့စိုးရိမ်မှုကိုစိတ်သက်သာရရစေဖို့ရည်ရွယ်တယ်လို့နေတိုးမဟာမိတ်ခေါင်းဆောင်တွေကပြောပါတယ်။နေတိုးအဖွဲ့အနေနဲ့ရုရှားအစိုးရကသူ့ရဲ့နျူကလ িয়ার လက်နက်အင်အားကိုတိုးချက်မယ်လို့ကြေညာခဲ့ပြီးဆယ်စုနှစ်တခုကြာမှအခုလိုနေတိုးရဲ့အကြီးမားဆုံးကာကွယ်ရေးအင်အားကိုတိုးချဲ့တာဖြစ်တယ်လို့နေတိုးအဖွဲ့ကပြောပါတယ်။နေတိုးအဖွဲ့ဝင်ကာကွယ်ရေးဝန်ကြီးတွေအနေနဲ့ရှေ့သတင်းပတ်ကြရင်ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့မှာတွေ့ဆုံကြဖို့ရှိသလိုရုရှားနဲ့နေမြေချင်းနီးတဲ့နေတိုးရဲ့မဟာမိတ်အရှေ့ဥရောပနိုင်ငံတွေမှာစီးလက်နက်ပစ္စည်းတွေနေရာချထားရေးကိစ္စဆွေးနွေးနိုင်ဖို့ရရှိပါတယ်။
ဂရိနိုင်ငံရဲ့ကြွေးမီအချက်တွေကိုဖြည့်ရှင်းနိုင်မယ်။နီလန်ရအောင်ရှာမယ်လို့ဂရိဝန်ကြီးချုပ်ကကတိပေးပြောကြားလိုက်ပါတယ်။ဒီနီလန်ကနေဂရိကိုယူရိုငွေကြေးသုံးနိုင်ငံတစ်ခုဖြစ်နေဆက်ပြီးရှိနေစေမယ်တစ်ချိန်တည်းမှာပဲတိုင်းပြည်စည်းပွားရေးပြန်လည်ဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်မယ်လို့ဆိုပါတယ်။ဂရိကြွေးမီအချက်တွေနဲ့ပတ်သက်ပြီးသဘောတူညီချက်တွေအချက်မှတ်နိုင်မှုအတွက်ယူရိုငွေသုံးနိုင်ငံခေါင်းဆောင်တွေတနင်္လာနေ့မှာရေးပေါ်ထိပ်သီးဆွေးနွေးမယ်အချိန်မတိုင်ခင်မှာဂရိဝန်ကြီးချုပ်အလန်ဆီစ်စီပရက်စ်ကဒီကနေ့မှာပဲကတိပေးပြောဆိုလိုက်တာပါ။ယူရိုသုံးနိုင်ငံစကောကူကဘန်နာယီဝန်ကြီးတွေအစည်းအဝေးမှာဂရိဘက်ကအကြွေးပြန်ဆက်ရမယ်ဇွန်လ30နောက်ဆုံးရက်သတ်မှတ်ထားခြင်းမတိုင်ခင်နိုင်ငံတကာကြွေးရှင်တွေအနေနဲ့နောက်ထပ်ဒေါ်လာတန်း 8,200 ထုတ်ချေးမလားဆိုတာအရေးတကြီးဆုံးဖြတ်မယ်ကိစ္စဖြစ်နေတာပါဂရိအနေနဲ့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ကိုဒေါ်လာတန်းပေါင်း 1,800 အကြွေးပြန်ဆက်ဖို့ရှိနေပါတယ်ဂရိဘန်နာယီဝန်ကြီးကတော့တစ်ဖက်စစ်စနှိမ့်နိုင်သူတွေသဘောတူညီချက်ရအောင်မနှိမ့်နိုင်နိုင်ကြဘူးလို့ကြာသပတေးနေ့ကဂျာမနီနိုင်ငံလူဆန်ဘတ်မြို့မှာနိုင်ငံတကာကြွေးရှင်နေထိုင်ဂရိဘက်ကဆုတ်ပြုချက်တည်းတင်သွင်းပြတဲ့နောက်မှာပြောဆိုသွားပါတယ်။ဂရိရဲ့အဓိကကြွေးရှင်ဖြစ်တဲ့ဂျာမနီနိုင်ငံကဝန်ကြီးချုပ်အန်ဂလာမာကယ်ကတော့အခုလာမယ့်ဆွေးနွေးပွဲမှာသဘောတူညီချက်တည်းရနိုင်မယ်လို့ယုံကြည်ကြောင်းပြောပါတယ်
။မြေရေးပင်လယ်ကိုဖြတ်တန်းပြီးထောင်ချီတဲ့ရွှေပြောင်းဝင်ရောက်သူတွေကိုခိုးလုံငွင့်ရဖို့ကြိုးစားနေကြတဲ့ပြဿနာကိုကင်တွယ်ဖြေရှင်းမဲ့မူဝါဒသစ်ချမှတ်နိုင်ရေးဥရောပနိုင်ငံတွေကြိုးပမ်းနေကြမှာပဲခိုးလုံသူတွေကိုအင်တိုက်အားတိုက်ရှာဖွေကယ်ဆယ်မှုတွေဆက်လုပ်သွားဖို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ Human Rights Watch ကတိုက်တွန်းလိုက်ပါတယ်ဂျွန်လ 25-26 မှာကျင်းပမယ့် EU ထိပ်သီးညီလာခံမှာလေစီးရွှေပြောင်းသူတွေရေးဆွေးနွေးတဲ့အခါလူအခွင့်အရေးကိစ္စကိုဦးစားပေးဖို့ HRW လို့ခေါ်တဲ့လူအခွင့်အရေးစောင့်ကြည့်အဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာတိုက်တွန်းထားပါတယ်။ဥရောပမှာကိုလိုနီးရဖို့အရှိအလေပိုင်းဒေသနဲ့အာဖရိကနိုင်ငံတွေကနေထွက်ခွာလာပြီးအီတလီနဲ့ဂရိနိုင်ငံတွေကိုမကြသေးခင်ကရောက်လာကြတဲ့လေစီးပြေး150နဲ့တွေ့ဆုံမေးမြန်းတာဖြစ်တယ်လို့ HRW အဖွဲ့ကပြောပါတယ်။လေစီးပြေးအများစုကတော့သူတို့နိုင်ငံတွေမှာလူအခွင့်အရေးချိုးဖောက်ခံရတဲ့အခြေအနေတွေကြောင့်ထွက်ပြေးလာကြတာဖြစ်ကြောင်း HRW အဖွဲ့ကပြောပါတယ်။အနေများတဲ့ပင်လယ်ခီးကိုဖြတ်ပြီးထွက်ပြေးလာကြတဲ့လေစီးတုတ်ကတဲ့အရေးဟာမကြသေးမီကစတင်ပေါ်ထွက်လာခဲ့တာပါ။လေပြားနိုင်ငံကဥပဒေမဲ့အခြေအနေတွေနဲ့မြောက်အာဖရိကဒေသကအခြေအနေကြောင့်အခုလိုလေစီးပြေးတွေပေါ်လာတာလို့လေ့လာသူတွေကဝေဖန်ထောက်ပြပါတယ်။ထွက်ပြေးလာသူအများစုဟာဆီးရီးယား၊နိုင်ဂျီးရီးယား၊မာလီ၊အီရီထရီးယားနိုင်ငံတွေကဖြစ်ပြီးပြည်တွင်းစစ်နဲ့နိုင်ငံရေးမတည်ငြိမ်စီးပွားရေးကြက်တဲမှုကြောင့်လို့ဆိုပါတယ်။
ဒီကအတန်ညနေပတ်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အရှိလေပိုင်းဒေသအသက်ရှူလမ်းကြောင်းဆန်ရမတ်စကူးဆန်ရယောဂအကူဆက်ခံရသူတဦးထိုင်းနိုင်ငံမှာတွေ့ရကြောင်းအတည်ပြုခဲ့ပြီးတဲ့နောက်မှာထိုင်းဝန်ကြီးချုပ် Project Chan Ho Cha ကပြည်သူတွေအနေနဲ့ထိတ်လန့်တုန်လှုပ်မှုဖြစ်မနေဖို့တိုက်တွန်းလိုက်ပါတယ်။ယောဂမပြတ်နိုင်အောင်တတိထားကင်တွင်နေကြောင်းနဲ့ယောဂကူးဆက်ခံထားတယ်လို့တန်တဲ့ရှိသူတွေတွေ့ရင်ရှေ့ရုံကိုအများဆုံးဆက်သွယ်ဖို့နဲ့အချင်းချင်းကူညီပြီးတတိနဲ့နေကြဖို့ Mr. Project ကဒီကနေ့သတင်းတောက်တွေကိုပြောဆိုခဲ့တာပါ။နှလုံးယောဂကုသဖို့အိုမန်နိုင်ငံကနေထိုင်းကိုလာတဲ့လူနာတူမှာမတ်စ်ယောဂပိုးတွေ့ရကြောင်းချက်တဲ့ပရင်းနေကအတည်ပြုခဲ့တာပါယောဂရှိနေသူအိုမန်ကနေဘန်ကောက်ကိုလိုက်ပါတယ်လေရင်ပေါ်မှာသူအနီးနားထိုင်းကုန်းတွေမှာထိုင်ခဲ့ကြသူဂျမိုင်းဝန်တန်းတွေဟိုတယ်ဝန်တန်းတွေနဲ့တက္ကစီသမားအပါအဝင်၉ဦးကိုလည်းယောဂအကူဆက်ခံထားခြင်းရှိမရှိစစ်ဆင်မှုတွေလုပ်နေတယ်လို့ဂျမိုင်းဝန်ကြီးဌာနလည်းအကူဆက်ယောဂကာကွယ်ဌာနညွှန်ကြားမှုကပြောပါတယ်အရှိလေပိုင်းဒေတာပြင်မတ်စ်ယောဂအများဆုံးဖြစ်ပေါ်နေတဲ့တောင်ကိုရီးယားမှာတော့ယောဂပြန့်နှံ့ကျဆင်းလာတဲ့အတွက်ကျမရေးအရာရှိတွေကပြောပါတယ်ဒီကနေ့တောက်ကြနေယောဂထပ်မံဖြစ်ပွားမှုနောက်တစ်ခုသာရှိလေလို့အတည်ပြုပါတယ်တောင်ကိုရီးယားနိုင်ငံမှာမတ်စ်ယောဂကြောင့်တည်ဆုံးသူ24ဦးရှိပြီဖြစ်ပြီးယောဂဖြစ်ပွားမှုကြောင့်ပေါင်း166ဦးရှိတဲ့အကြောင်းလည်းအတည်ပြုပါတယ်
ပြင်းရတဲ့သတင်းဘက်ကမလေးရှားစီတင်သင်္ဘောကိုပြန်ပြီးဆွဲသွားခဲ့တဲ့ပင်လယ်ဓားမြတွေဟာမလေးရှားရေတပ်သင်္ဘောကသူတို့ကိုရှာတွေ့ခဲ့ပြီးတဲ့နောက်အသက်ကယ်လေတွေနဲ့ထွက်ပြေးခဲ့ကြတယ်လို့မလေးရှားရေတပ်အကြီးအကဲအဗဒင်အာဇစ်ဂျဖာကပြောပါတယ်။အင်ဒိုနီးရှားတွေလို့ယူဆရတဲ့ပင်လယ်ဓားမြ၈ဦးဟာ MTO Kim Harmony သင်္ဘောကိုကြာသပတေးနေ့ညပိုင်းကစွန့်ခွာခဲ့ကြတာလို့မစ္စတာဂျဖာကပြောပါတယ်။ပေါင်မှာတနတ်တန်ရရတာတဲ့အင်ဒိုနီးရှားစစ်ဗိုလ်မှူးကလွှဲရင်သင်္ဘောဝန်ထမ်းအားလုံးဘေးကင်းလုံခြုံစွာရှိနေတယ်လို့သူ့ရဲ့ Twitter ကိုင်းရဲ့စာမျက်နှာကတဆင့်ပြောပါတယ်။ပြန်ပြီးဆွဲခံရတဲ့သင်္ဘောကိုရေရက်သင်္ဘောတစ်စင်းရဲ့အဆောင်အကျန့်နဲ့မလေးရှားနိုင်ငံမြောက်ပိုင်းကောက်တန်စိတ်ကန်းကိုပို့ခဲ့တာပါ။နှိမ့်ညွတ်ခဲ့တဲ့၅ဖမ်းလေတစ်စင်းက ဖားလူဆိုတဲ့အသက်ကယ်လေတစ်စင်းပေါ်ကလူ၈ယောက်ကို BNN ကဖမ်းဆီးထားပြီးသူတို့ဟာပြန်ပြီးဆွဲသူတွေဖြစ်နိုင်သလားဆိုတာကိုမလေးရှားအနိုင်မေရင်းကစစ်ဆေးနေတယ်လို့မစ္စတာဂျာဖာကပြောပါတယ်
မြန်မာနေချာဆောင်တပ်ကဘင်္ဂလားဒေ့ရှ်အရန်တပ်ဖွဲ့ကိုပြစ်ခတ်ပြီးနေချာဆောင်တူဖမ်းထားတဲ့ကိစ္စနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်အစိုးရကဒါကာမြို့တော်မှာရှိတဲ့မြန်မာသံမကြီးကိုမနေ့ကဆင့်ခေါ်ကန့်ကွက်လိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဂျာယီတွဲဖက်အတွင်းဝန်မစ္စနောရက်မန်ကပြင်းပြင်းထန်ထန်ရေးသားထားတဲ့စာကိုမြန်မာသံမကြီးဦးမျိုးမြင့်တန်းစီပေးအပ်ပြီးအဖမ်းဆီးခံနေရခ်အဗ်ဒူရာဆက်ကိုချက်ချင်းပြန်ပြီးပေးဖို့တောင်းဆိုတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံထုတ် The Daily Star သတင်းမှာဖော်ပြပါတယ်။မြန်မာနေချာဆောင်တပ်ဖွဲ့အနေနဲ့တစုံတရာရန်စခံရတာမရှိဘဲပြစ်ခတ်တာကိုလည်းလုံးဝလက်မခံနိုင်ဘူးလို့ဆိုပါတယ်။ဒီပြစ်ခတ်မှုကြောင့်စစ်သားတူဒဏ်ရာရတယ်လို့လည်းရေးထားပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်ကဒီကိစ္စနဲ့ပတ်သက်ပြီးတရားဝင်ဆွေးနွေးဖို့အတွက်ဖိတ်ခေါ်တာကိုမြန်မာတမန်ကြီးကညှင်းဆန်ခဲ့တဲ့အတွက်လည်းစိုးရိမ်မကင်းဖြစ်ရတယ်လို့ The Daily Star သတင်းစာကရေးပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကလူတွေဥပဒေမဲ့ခိုးဝင်တဲ့ကိစ္စနဲ့ပတ်သက်ပြီးရခိုင်ပြည်နယ်ဝန်ကြီးချုပ်ကတန်တမန်တွေကိုရှင်းပြခဲ့တဲ့အတွက်ဂျွန်လ9ရက်နေ့ကလည်းတန်တမန်ကြီးဦးမျိုးမြင့်တန်းကိုအဲ့ဒီလိုဆင့်ခေါ်ခဲ့တာမျိုးရှိပါတယ်။
မြန်မာနိုင်ငံမှာဒီနှစ်ပထမ6လကျော်ကာလအတွင်းသွေးလွန်တုပ်ကွေးရောဂါဖြစ်ပွားမှုပေါင်း 9,000 ကျော်ရှိပြီးအဲ့ဒီထဲမှာသေဆုံးသူ28ဦးရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ပြီးခဲ့တဲ့ဧပြီလကစလို့ရောဂါဖြစ်ပွားမှုတိတိသာသာပိုများလာခဲ့တယ်လို့ကျန်းမာရေးဝန်ကြီးဦးသန်းအောင်ကပြောပါတယ်။ချင်းကနေတဆင့်ကူးစက်တဲ့သွေးလွန်တုပ်ကွေးရောဂါဟာမြန်မာနိုင်ငံမှာမိုးရွာသည့်အစဖြစ်တဲ့ဇွန်လမှာအဖြစ်များပြီးစက်တင်ဘာလလောက်ထိရောဂါဖြစ်ပွားမှုတွေရှိတတ်ပါတယ်။မွန်ပြည်နယ်၊ရန်ကုန်နဲ့အေရဝတီတိုင်းတွေမှာအဖြစ်များပြီးအများဆုံးဖြစ်ပွားမှုကတော့မွန်ပြည်နယ်မှာလို့ဆိုပါတယ်။ပြီးခဲ့တဲ့2014ခုနှစ်ကလည်းမြန်မာနိုင်ငံမှာသွေးလွန်တုပ်ကွေးရောဂါဖြစ်ပွားမှုပေါင်း 14,000 ရှိပြီးသေဆုံးသူကတော့89ဦးရှိကြောင်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။မိုးရွာသည့်မှာအဖြစ်များတဲ့သွေးလွန်တုပ်ကွေးကြိုတင်ကာကွယ်နိုင်ဖို့အတွက်ကျန်းမာရေးဝန်ကြီးဌာနအနေနဲ့ပညာရေးဌာနနဲ့ပူးပေါင်းပြီးကာကွယ်ခြင်းနည်းလမ်းတွေနဲ့အသိပညာပေးမှုတွေကိုဆောင်ရွက်နေတယ်လို့ကျန်းမာရေးဝန်ကြီးဌာနဝန်ကြီးကပြောပါတယ်ခင်ဗျာ
။နောက်ဆုံးသတင်းထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့ကြတာပါ။အခုညနေခင်းစတိုက်ထုတ်လွှင့်ပေးသွားမယ့်သတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးဒေါက်အောင်ဆန်းစုကြည်ရဲ့အသက်80ပြည့်မွေးနေ့အမှတ်တရစကားနဲ့စပါမယ်ရှင်။ဒီနေ့ဆိုရင်မြမအတိုက်ခံကောင်းဆောင်ဒေါအောင်ဆန်းစုကြည်ဟာအသက်80ပြည့်သွားခဲ့ပါပြီ။သူ့ရဲ့မွေးနေ့အမှတ်တရစကားပြောကြရမှာတော့ဒီနေ့ကုန်ပိုင်းမှာကျင်းပမယ့်ရွေးကောက်ပွဲမှန်မှန်ကန်ကန်ဖြစ်ဖို့နဲ့နိုင်ငံရေးအင်အားစုအလုံးနိုင်ငံကောင်းကျိုးအတွက်ပြည်သူအကျိုးစီးပွားကိုရှေ့ရှုတဲ့နိုင်ငံရေးမျိုးကိုသာလှုပ်ရှားဖို့တိုက်တွန်းသွားပါတယ်။မြမနိုင်ငံရေးနဲ့သူ့ရဲ့နိုင်ငံရေးဖြတ်တမ်းမှုဘဝကိုပြန်ပြောင်းသုံးသပ်ထားတဲ့ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့တိုက်တွန်းချက်တွေကိုတော့မတ်တင်ကီထိုက်ကစူးစီးတင်ပြပေးထားပါရစေ
။ဟုတ်ကဲ့ပါရှင်။နိုဘယ်ငြိမ်းချမ်းရေးဆုရှင်မြန်မာတိုက်ခံခေါင်းဆောင်ဒေါက်တာဆန်းစုကြည်ကအသက်80ပြည့်မွေးနေ့မှာမြန်မာပြည်သူလူထုနဲ့မြန်မာနိုင်ငံရေးမှာပါဝင်ပတ်သက်သူအလုံးကိုပြည်သူကိုဗဟိုပြုတဲ့နိုင်ငံအကျိုးရှိစေမဲ့နိုင်ငံရေးဖြစ်အောင်ဝိုင်းဝန်းပံ့ပိုးကြဖို့တိုက်တွန်းလိုက်ပါတယ်
။ဒီနိုင်ငံဟာအခုနဲ့ဆိုလို့ရှိရင်ကျမရဲ့80မြောက်မွေးနေ့လို့မဟုတ်ပါဘူးဖြစ်လို့မဟုတ်ပါဘူး2015ရွေးကောက်ပွဲမှာကျင်းပမယ်နှစ်မလို့အင်မတန်မှအရေးကြီးတဲ့အချိန်ကိုရောက်နေပါပြီ။ဒီရွေးကောက်ပွဲများမှန်မှန်ကန်ကန်ရလာထွက်ဖို့ပါဆိုတာဟာကျမတို့နိုင်ငံအတွက်အင်မတန်မှအရေးကြီးပါတယ်။အခုအချိန်မှာအဖွဲ့အစည်းတွေပုဂ္ဂိုလ်အစည်းတွေကရွေးကောက်ပွဲများမှာအောင်မြင်ရေးအတွက်အောင်နိုင်ရေးအတွက်ကြိုးပမ်းနေကြပါတယ်။ဒါလည်းသဘာဝကျပါတယ်။အားလုံးဟာကိုယ့်ရဲ့ယုံကြည်ချက်အရာကိုယ့်ရဲ့အဖွဲ့အစည်းကိုထောက်ခံတဲ့ပုဂ္ဂိုလ်များနိုင်အောင်လို့လုပ်ပေးစီခြင်းရတာရှိပါပဲ။ဒါပေမဲ့လုပ်ပုံကင်ပုံဟာကျမတို့နိုင်ငံရဲ့အနာဂတ်အတွက်အင်တာမအရေးကြီးပါလေ။ဒီရွေးကောက်ပွဲကိုဘယ်လိုပုံစံနဲ့ကျမတို့ကျင်းပမလဲ။ဒီရွေးကောက်ပွဲရဲ့ရလတ်တွေဟာဘယ်လိုဖြစ်မလဲ။ရွေးကောက်ပွဲကျင်းပပြီးတဲ့နောက်မှာကျမတို့နိုင်ငံဟာဘယ်လိုအခြေအနေမှာရှိမှာလဲဆိုတာတွေဟာဒီနှစ်အတွက်မဟုတ်ဘူး။နောက်နှစ်အတွက်မဟုတ်ဘူး။နောက်နှစ်ပေါင်းများစွာအတွက်ကျွန်တော်နိုင်ငံအတွက်အဆုံးဖြတ်ပေးမှာဖြစ်ပါတယ
်။နိုင်ငံအနာဂတ်ကိုအဆုံးဖြတ်ပေးမယ့်ရွေးကောက်ပွဲမှာပြည်ရင်းပြည်ပပြောဆိုချက်တွေထဲကိုယ်ပိုင်ဆုံးဖြတ်ချက်နဲ့ရွေးချယ်ကြဖို့ကိုလည်းဒေါအောင်ဆန်းစုကြည်ကတိုက်တွန်းပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ပြောဆိုချက်တွေဟာမြန်မာနိုင်ငံရဲ့အတွက်သိက္ကိုအရေးကြီးပါတယ်လို့ရခိုင်နိုင်ငံရေးသမားတဦးဖြစ်တဲ့လွှတ်တော်အမတ်ဒေါက်တာအေးမောင်ကပြောပါတယ်
။ဒီရွေးကောက်ပွဲမတိုင်ခင်ကာလတည်ငြိမ်မှုကအမှန်ကြီးကြီးပါတယ်။ရွေးကောက်ပွဲအလွန်ကာလတည်ငြိမ်မှုကတော့ဖြစ် အာဏာအပြောင်းလဲနဲ့ဆက်ဆိုင်ပါတယ်အဲ့ဒါကြောင့်ပစ္စည်းပုံခြေခံဥပဒေကိုပြင်ဆင်ဖို့ခုကာလမှာကြိုးစားတဲ့ကာလမှာကြီးကြီးနိုင်နိုင်နဲ့ကျွန်တော်တို့လိုလားတဲ့ပစ္စည်းပုံတစ်စိတ်ချိုးကိုကျွန်တော်တို့ပြုပြင်ပြောင်းလဲနိုင်အောင်ဆောင်ရွက်ဖို့အမတန်ကြီးကြီးပါတယ်အဲ့ဒါကြောင့်မြန်မာနိုင်ငံရဲ့ခင်ချင်းမှာပါဝင်ပတ်သက်တဲ့လူအားလုံးရဲ့ဆင်ခြင်တုံတရားနဲ့တည်ငြိမ်မှုကိုရအောင်ယူဖို့
1988ခုနှစ်ကျောင်းသားလှုပ်ရှားမှုနောက်ပိုင်းနိုင်ငံရေးလောကရဲကိုဝင်ရောက်ခဲ့တဲ့ဒေါအောင်ဆန်းစုကြည်ဟာ1989ခုနှစ်ကစလို့2010ပြည့်နှစ်အတွင်းနေရီအကျေချုပ်15နှစ်နီးပါးကြာခံခဲ့ရတာဖြစ်ပါတယ်။1990ပြည့်ရွေးကောက်ပွဲမှာအပြတ်အသတ်နိုင်ရခဲ့တဲ့ NLD ပါတီကိုစစ်အစိုးရကအာဏာမအပ်ခဲ့တယ်လို့ရွေးကောက်ပွဲရလဟာလဲဒီကနေ့ဒီအချိန်ထိအတိအမှတ်ပြုမခံခဲ့ရပါဘူး။စစ်အစိုးရကနေအရတားအစိုးရဖြစ်အသွင်ပြောင်းချိန်မှာနေအကျေချုပ်ကလွတ်မြောက်လာခဲ့တဲ့ဒေါအောင်ဆန်းစုကြည်ကအာဏာရပြည်ခိုင်ဖြိုးပါတီနဲ့ရောစစ်တပ်နဲ့ပါသဘောထားပြော့ပြော့ပြောင်းပြောင်းနဲ့ဆက်ဆံရေးထူထောင်နိုင်ခဲ့တယ်လို့ရခိုင်နိုင်ငံရေးသမားဒေါက်တာအေးမောင်ကထောက်ပြပါတယ်။ဒါ့ပြင်လည်းရခိုင်ပြည်နယ်ကဘင်္ဂါလီရိုဟင်ဂျာတို့အရေးအပါအဝင် NLD ပါတီရဲ့မူဝါဒရေးရာတွေနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းမရှိဘူးဆိုပြီးပြည်ရင်းပြည်ပဝေဖန်မှုတွေလည်းရှိခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ကတော့သူမအနေနဲ့နိုင်ငံရေးလှုပ်တဲ့ဆယ်စုနှစ်သုံးခုအတွင်းမှာတင်ယူခဲ့ရတာတွေရှိသလိုနိုင်ငံရေးမှာပါဝင်ပတ်သက်သူအားလုံးလည်းပြည်သူကောင်းကျိုးထမ်းဆောင်ချဖို့တိုက်တွန်းပါတယ
်။နိုင်ငံရေးမှာဆိုလို့ရှိရင်ဘာလူလူနဲ့ဒီမှာပါခဲ့တာဟာအနှစ်30လောက်ရှိသွားပါပြီ။အနှစ်30ဆိုတာလည်းမနည်းပါဘူး။အဲ့တော့ဒီအနှစ်30အတွင်းမှာအဓိကရခဲ့တဲ့သင်ခန်းစာတွေကျမတို့ပုံမှာမေတ္တာစေနာထားတဲ့ကိုယ်ကိုယ်နဲ့ညှ့ရမယ်ဆိုလို့ရှိလို့ရှိရင်လူတိုင်းဟာကိုယ်နိုင်ငံအတွက်လုပ်ပေးနေနိုင်တဲ့အခြေအနေရှိပါတယ်အနေထားရှိပါတယ်ကိုဟာဘယ်လောက်ပဲနေသည်ဖြစ်စေမြင့်သည်ဖြစ်စေဒါကတော့ကမ္ဘာအမြင်အရလောကီအမြင်အရပေါ့နော်နေနာမြင့်တာကိုဆိုလိုတာပါလူတိုင်းဟာကိုယ်မှလည်းပေးကြရရှိတယ်ဆိုတော့မမေ့စေချင်ပါဘူးယူရာဝဲယူနိုင်ပါဒါကိုပဲစဉ်းစားနေလို့မဖြစ်ပါဘူးဒါကြောင့်ကျမတို့ပြည်သူလူထုဟာငါတို့ဒီလောကကြီးကိုဘာပေးနိုင်လဲဆိုတာကိုလေးလေးနဲ့စဉ်းစားစစ်ချပါလေ
။မကြခင်ကမှတရုတ်သမရနဲ့တွေ့ဆုံခဲ့ပြီးအရှေ့အနောက်နိုင်ငံတကာခေါင်းဆောင်တွေနဲ့ကောင်းမွန်တဲ့ဆက်ဆံရေးထူထောင်ထားနိုင်တဲ့ဒေါအောင်ဆန်းစုကြည်ကနိုင်ငံတနိုင်ငံအနေနဲ့တီးခြားရက်တည်လို့မရတဲ့အနေအထားမှာကမ္ဘာအခြေအနေကိုလည်းမျက်ခြေမပြတ်ကြဖို့ပြည်သူတွေကိုမွေးနေ့မှာတိုက်တွန်းပြောဆိုပါရရှင်။ဒေါ်ဆန်းစုကြည်ရဲ့အသက်80ပြည့်မွေးနေ့အမှတ်တရစကားပြောကြားချက်တွေကိုတော့မသိင်္ဂီထိုက်စူးစီးတင်ပြသွားခဲ့တာပါအခုတခါဖက်ကန်ဘက်ကပောက်ကလစ်ကဘိုင်ကုမ္ပဏီမီရှုဖြစ်စည်းခံရတဲ့အခြေအနေကိုအလှည့်ပေးပါမယ်လက်နက်ကင်ပြိပက္ခတွေဖြစ်ပွားတဲ့ကချင်ပြည်နယ်ဖက်ကန်ဒေသမှာအခုနောက်ဆုံးပောက်ကလစ်ကကုမ္ပဏီတစ်ခုကိုမီရှုဖြစ်စည်းမှုတွေကြောင့်တိုက်ခိုက်ဖြစ်စည်းမှုတွေဖြစ်ခဲ့ရပါတယ်ဘသူဘဝလက်ချက်မှန်မသိရသေးတဲ့တိုက်ခိုက်ဖြစ်စည်းမှုတွေနဲ့အတူမတိမငိမ့်အခြေအနေတွေကြောင့်ဒေသခံတွေရဲ့ကြားမှာလည်းစိုးရိမ်မှုတွေတိုးပွားလာနေကြပါတယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဒီအပိုင်းအတွင်းတိုက်ပွဲတွေဘုံပေါက်ကွဲတာတွေဇက်တိုက်ဖြစ်ပွားနေတဲ့ကချင်ပြည်နယ်ဖားကန်ဒေသမှာမနေ့ညပိုင်းမှာတော့လက်နက်ကင်လူ20လောက်ကစိုင်းတောင်အနီးကထူးကုမ္ပဏီပိုင်ကားတွေကိုမီးရှို့ဖျက်ဆီးခဲ့တာကြောင့်ကြက်သိန်း600ကျော်ဖို့ဆုံးရှုံးခဲ့ရပြီးကျူးလူလူတရားခံကိုတော့ရဲတပ်ဖွဲ့ကစုံစမ်းနေစေဖြစ်ပါတယ်ကြာသာပတေးနေ့ညနေပိုင်းမှာဖားကန်ဒေသစိုင်းတောင်အနီးကထူးကုမ္ပဏီပိုင်မော်တော်ယာဉ်တွေကိုမီးရှို့ဖျက်ဆီးထားတဲ့အခြေအနေကိုဖားကန်ဒေသကတအူးကအခုလိုပြောပါတယ်
မင်းရညာ၈နာရီလောက်ကဗနတ်ဒီနဲ့အဲ့ဒီပေါ်လူ20လောက်ကြီးကောင်းဆောင်မှရှိတဲ့ထူးကုံကြီးပေါ့အဲထူးကုံကြီးသူဒီကုမ္ပဏီဝင်းပေါ့ဗျာဟိုလောက်ွက်ဧရိယာတော့ပုံသူကုမ္ပဏီရန်ရားကြီးပါကြီးထားတဲ့ကုမ္ပဏီဝင်းပေါ့အဲကုမ္ပဏီဝင်းလာပြီးတော့အကုန်လုံးမီးပုံရှို့တော့လာကားတွေကိုတခြားကိုတက်စီလောက်ပြီးမီးရှို့တာပေါ့နော်ဆန်တဲ့ငါလင်းငါ6စီနဲ့ဟိုလူစီးတဲ့ဒီ4 wheel နှခံတော့တစ်ခါကအဲပေါ်တော့အမှန်နဲ့ဒီလောင်သွားတယ်။ဒါနဲ့ဖြူးရပါတော့အမှလောင်တာကျွမ်းတာဆုံးဆုံးမဖြစ်ရတော့မရှိအောင်ဘူးเนาะကျွန်တော်ပြရတော့
လက်နက်ကင်အဖွဲ့ကလာရောက်တားမြစ်တဲ့ကုမ္ပဏီဝန်ထမ်းနဲ့ကြေးရွာအုပ်ချုပ်ရေးမှူးတွေကိုရိုက်နှက်သွားတာရှိပေမဲ့ဆူဆူဝါဝါထိခိုက်ဒဏ်ရာရတာတော့မရှိဘူးလို့ပြောပါတယ်ဒီကနေ့မှာတော့အခင်းဖြစ်ပွားရာနေရာကိုဌာနဆိုင်ရာတာဝန်ရှိသူတွေကပျက်စီးမှုအခြေအနေကိုလာရောက်စစ်ဆေးပြီးမျက်မြင်တွေ့ရှိသူတွေကိုမေးမြန်းစုံစမ်းတာတွေဆောင်ရွက်ခဲ့ပါတယ်။ဖားကန်ရဲစခန်းကတာဝန်မှုကတော့ဒီမီးရှို့မှုမှာစစ်နေဘင်းကား6စီးမီးလောင်ကြောင်းလာရောက်တိုင်ကြားထားတယ်လို့ပြောပါတယ်
။စ တင်စားတိုင်းဆိုတော့သာသာစနီရောဆက်တပိရင်တဲ့6စီးမှာတဲ့မီးလောင်နေကြောင်းတွေ့ရရွေးတဲ့သူကဘယ်လိုဆက်ဖြစ်လဲဆိုတော့မပြောသွားဘူးသူအဲ့ဆက်တပိကားပေါ့နော်6စီးဆိုင်တဲ့3စီးမီးလောင်နေကြောင်းတွေ့ရတဲ့ကြောင်းပေါ့နော်အဲ့လိုရေးတာသူကဆိုးချုံမှုတန်ဖိုးက644သိန်းအဲ့လိုရေးတာ
လောလောဆယ်မှာတော့တရားခံကိုမဖော်ထုတ်နိုင်သေးပဲဒေသခံတွေကဖာကန်ဒေသမှာစိုးမိုးနေတဲ့ KIA ရဲ့လက်ချက်လိုယူဆပေမဲ့ရဲတပ်ဖွဲ့ကတော့စုံစမ်းနေဆဲဖြစ်ကြောင်းသာပြောပါတယ်။ဒီမီးရှို့ဖြစ်စည်းရာနဲ့ပတ်သက်ပြီးမေးမြန်းဖို့အတွက်ထုကုမဏီနဲ့ KIA တပ်ဖွဲ့ဘက်ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။2013ခုနှစ်ဇန်နဝါရီလအတွင်းကလည်းဖာကန်မြို့နယ်မရှိကထောင်ရပ်ကွက်ကဝေအောင်ကဘာကုမ္ပဏီကဝန်ထမ်းအိတ်ဆောင်ကိုလက်နက်ကင်အဖွဲ့ဝင်တချို့ကမီးရှို့ခဲ့တယ်လို့ကုမ္ပဏီပိုင်ကားတစ်စင်းကိုလည်းဘုံခွဲဖျက်ဆီးခဲ့ပါတယ်။ဒီတိုက်ခိုက်မှုမှာတော့ KIA ရဲ့လက်ချက်ဖြစ်တယ်လို့မြောက်ရီသတင်းဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။
ဖာကန်ဒေတာဘက်ကမတိမငင်ဖြစ်နေတဲ့အခြေအနေကိုကိုမိုးစောစုံစမ်းတင်ပြသွားခဲ့တာပါအခုတခါတော့အမေရိကန်ပြည်ထောင်စုမှလေးလာရေးခရီးသွားရောက်ခဲ့ကြတဲ့မြန်မာလူငယ်တွေအနေနဲ့မြန်မာပြည်အတွက်ဘာတွေပြန်ပြီးတော့အကျိုးပြုပေးနိုင်တယ်လဲဆိုတာကြည့်ကြရအောင်ပါအမေရိကန်နဲ့မြန်မာနှစ်နိုင်ငံယဉ်ကျေးမှုနဲ့ပညာရေးပူးပေါင်းဖလှယ်ရေးအစည်းအဝေးအရာပညာတော်သင်တွေနဲ့အနေနဲ့ဒီမြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်တတတအားပြန်လည်အကျိုးပြုနိုင်မယ်လို့ရန်ကုန်အမေရိကန်တန်ယုံကပြည်သူ့ရေးရာအရာရှိကပြောပါတယ်။ရန်ကုန်အမေရိကန်တန်ယုံကကြီးမှုပြီးပူးပေါင်းဖလှယ်ရေးအစည်းအဝေး၃ခုနဲ့မြန်မာလူငယ်တွေကိုအမေရိကန်ပြည်ထောင်စုကိုပညာတော်သင်နဲ့လေ့လာရေးခရီးတွေဆေလွတ်နေတာလည်းဖြစ်ပါတယ်။အပြည့်စုံကိုတော့ VOE သတင်းတောက်မတ်တိန်ကီလင်းကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ရန်ကုန်မြို့အမေရိကန်တန်ယုံကနေနှစ်နိုင်ငံယဉ်ကျေးမှုနဲ့ပညာရေးပူးပေါင်းဖလှယ်ရေးအစီအစဉ်မှာပါဝင်ခဲ့တဲ့ကျောင်းသားတွေတွေ့ဆုံပွဲတစ်ရက်ကိုအမေရိကန်တန်ယုံပြည်သူ့ရေးရာအရာရှိနေအိမ်မှာဇွန်လ18ရက်နေ့ညနေကကျင်းပခဲ့ပါတယ်အမေရိကန်ပြည်ထောင်စုရဲ့ပူးပေါင်းဖလှယ်ရေးအစီအစဉ်တွေဖြစ်တဲ့ Fulbright ပညာသင်ဆု Hubert H. Humphrey Fellowship အစီအစဉ်နဲ့ YC Lee အရှိတောင်အာရှလူငယ်ခေါင်းဆောင်များအဖွဲ့ဝင်တွေကိုအမေရိကန်ပြည်ထောင်စုကဆေးလွှတ်ပြီးနိုင်ငံတိုးတက်ရေးအတွက်လိုအပ်တဲ့ပညာရည်တွေလေ့လာစေခဲ့တာပါမိမိတို့သက်ဆိုင်ရာဘာသာရည်တွေကိုလေ့လာခဲ့သူတွေဟာမြန်မာနိုင်ငံကိုပြန်လည်အကျိုးပြုနိုင်လိမ့်မယ်လို့ရန်ကုန်အမေရိကန်တန်ယုံပြည်သူ့ရေးရာအရာရှိကအခုလိုပြောဆိုလိုက်ပါတယ်
သူတို့ကဒီနိုင်ငံရေးကိစ္စနဲ့ပတ်သက်ပြီးစီးပွားရေးကိစ္စနဲ့ပတ်သက်ပြီးချမရေးကိစ္စနဲ့ပတ်သက်ပြီးသူတို့ကအားလုံးလေ့လာတယ်။ဒါကြောင့်ပြင်လာပြည်တဲ့ကသူတို့ကဒီနိုင်ငံရေးပြင်ပြောင်းနိုင်မှုကိစ္စနဲ့ပတ်သက်ပြီးသူတို့ကအားလုံးလုပ်မယ်။သူတို့က contribution ပေးမယ်။ဒါကြောင့်သူတို့ကဒီစီးပွားရေးထုတ်တမှုချမရေးထုတ်တမှုနိုင်ငံရေးပြောင်းနိုင်မှုကသူတို့အားလုံးသူတို့ကအားပေးမယ်။
မတူတဲ့ပညာသင်အစီအစဉ်တွေကနေလူငယ်တွေကိုဒါမှမကအစိုးရဝန်ထမ်းတွေကိုပါဆေးလွှတ်ပြီးနိုင်ငံတိုးတက်ရေးအတွက်လိုအပ်တဲ့ပညာရည်တွေကိုအမေရိကန်ပြည်ထောင်စုမှတင်ကြားစေပါတယ်။ Fulbright ပညာသင်ဆုရဲ့အစီအစဉ်တစ်ခုဖြစ်တဲ့ Hubert H. Humphrey Fellowship အစီအစဉ်နဲ့အမေရိကန်ပြည်ထောင်စုမှတစ်နှစ်နီးပါးပညာသင်ယူခဲ့တဲ့ဗန္ဓာရေးဝန်ကြီးဌာနကတော့စံတီတာကလည်းတင်ယူခဲ့တဲ့ပညာတွေကိုနိုင်ငံတိုးတက်ရေးအတွက်လက်ငင်းပြန်အသုံးချနိုင်တယ်လို့အခုလိုဖွင့်ဟပါတယ်။
ကိုစိတ်ကြိုက်ပေါ့နော်ကိုရဲ့သက်ဆိုင်တဲ့ကိုလုပ်ငန်းနဲ့သက်ဆိုင်တဲ့ financing mind တွေ banking mind တွေ public budget တွေ mind တွေသင်ခွင့်ရတဲ့အတွက်ကြောင့်မတို့ government official တွေအများကြီးကျေးဇူးရှိတယ်လုပ်ငန်းမှာမတို့ကတခုပေါ့နော် private နဲ့တခုမတို့ကဆိုတော့မတို့ကပြန်ရလာချင်းနဲ့ကိုအလုပ်ကိုရွေးချယ်ခွင့်မရှိဘူးကိုရဲ့ဌာနမှာကိုပေးထားတဲ့ assignment ကိုချက်ချင်းနိုင်ငံပြန်ပြီးသုံးချအဲ့အတွက်မတို့မှာသုံးချပိုင်ခွင့်တွေအများကြီးရှိတယ်
American သမ္မတအိုဘားမားအကောင့်ထဲပေါ်ခဲ့တဲ့ YC Lee အရှိတောင်အာရှလူငယ်များအဖွဲ့ရဲ့ပထမအကြိမ်လူငယ်ခေါင်းဆောင်မှုရှေ့ရှုဆောင်ရွက်တဲ့အစီအစဉ်မှာမြန်မာလူငယ်ကိုဦးပါဝင်ခဲ့ပါတယ်။ဒီလူငယ်ခေါင်းဆောင်အစီအစဉ်နဲ့ American ပြည်ထောင်စုမှာသတင်းပတ်၅ဘက်ကြားပညာသင်ကြားခဲ့တဲ့လူငယ်တဦးကတော့မြန်မာလူငယ်တွေအနေနဲ့နိုင်ငံတကာထိတွေ့မှုလိုအပ်နေတယ်လို့သုံးသပ်ပါတယ်။
အခုချိန်မှာနိုင်ငံလူငယ်တွေက exposure လုပ်ရဲ။ဘာလို့ဆိုတော့သူတို့ကအပြင်ပါအကြောင်းတွေဘာမှသိမသိဘူးဖြစ်နေ။ဒီထဲမှာပိတ်မိရင်အဲဒါကျွန်တော်တို့အနေနဲ့ exposure လုပ်ရဲ။လိုတဲ့အတွက်ဒီ YC Lee program တော့တရားတစ်ခုပဲပေါ့နော်
။မနေ့ညဇွန်လ18ရက်နေ့ညမှာကျင်းပခဲ့တဲ့ဒီပွဲဟာ YC Lee လူငယ်ခေါင်းဆောင်မှုရှေ့ရှုဆောင်ရွက်တဲ့အစီအစဉ်နဲ့ American ပြည်ထောင်စုကနေပြန်ရောက်လာကြတဲ့လူငယ်တွေ Fulbright နဲ့ Humphrey အစီအစဉ်တွေကနေပြန်လာတဲ့ပညာတော်သင်တွေအတွက်ကြိုဆိုပွဲလည်းဖြစ်ပါတယ်။ဒီပွဲမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီး Derek Mitchell ကလည်းမြန်မာနိုင်ငံကပညာတော်သင်တွေအတွက်ခုံယူကြောင်းပြောဆိုခဲ့ပါတယ်။မြန်မာလူငယ်တွေကိုရွေးချယ်ဆေးလွှတ်ခဲ့တဲ့ Fulbright Foreign Student ပညာသင်ဆုဟာမြန်မာနိုင်ငံမှာ1948ခုနှစ်ကမှစတင်ခဲ့ပြီးမြေအခြေအနေအကြောင်းကြောင့်ရန်နာခဲ့ရပါတယ်။ 2009ခုနှစ်မှာပြန်လည်စတင်ခဲ့တဲ့ Fulbright ပညာသင်အစီအစဉ်ကနေ၈နှစ်တာကာလအတွင်းပညာတော်သင်84ဦးကိုဆီလွတ်ခဲ့ပြီးဖြစ်ပါတယ်Humphrey Fellowship အစီအစဉ်ကတော့1998ခုနှစ်ကစတင်ခဲ့တဲ့ပညာသင်အစီအစဉ်ဖြစ်ပြီးမြန်မာနိုင်ငံကပညာတော်သင်66ယောက်လည်းဆီလွတ်ပြီးဖြစ်ပါတယ် YCL အရှိတောင်အာရှလူငယ်ခေါင်းဆောင်များအဖွဲ့ကတော့တမရအိုဘားမားလက်ထက်2013ခုနှစ်ကစတင်ခဲ့တာဖြစ်ပြီးလက်ရှိမြန်မာနိုင်ငံမှာ YCL အဖွဲ့ဝင်4000ကျော်လည်းရှိနေပြီဖြစ်ပါတယ်ရှင
်မတ်သိန်ကီလင်းပြပြသွားခဲ့တာပါ VOE သတင်းရှင်နေအနေနဲ့ VOE ကိုအင်တာနက်စာမျက်နှာကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့လို့တဲ့သောတာရှင်တွေနားဆင်လို့တဲ့တည်သချင်းတွေတောင်းယူလို့တဲ့ဆိုရင် VOE ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့ရင်တော့2392382555လေးကိုခေါ်ဆိုနိုင်ပါတယ်ရှင
်။သောတာရှင်များရှင်ရွေးကောက်ပွဲတွေကျင်းပဖို့လပိုင်းမှာကြံတော့တဲ့မြန်မာနိုင်ငံမှာသတင်းမီဒီယာတွေကိုဖိနှိပ်မှုတွေပိုများလာနေတယ်လို့နိုင်ငံတကာကမြင်နေကြပါတယ်။သတင်းမီဒီယာလွတ်လပ်ခွင့်မရှိတဲ့ရွေးကောက်ပွဲဟာဘယ်လိုရွေးကောက်ပွဲမျိုးဖြစ်နိုင်ပါသလဲ။ရွေးကောက်ပွဲရလဒ်တွေအပေါ်ဘယ်လိုအကျိုးသက်ရောက်မှုတွေပေါ်ပေါက်နိုင်သလဲဆိုတာကိုစနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင
် VOA American တန်ကနေပြီးတော့ထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေးလှိုင်းဆွေးနွေးခန်းအစီအစဉ်တွေကိုစနေနဲ့အင်္ဂါညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေအခုကျမတို့အတန်လှင့်နေတဲ့ radio အစီအစဉ်ပြပြချင်းမှာပဲ Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းစောင့်မျှော်ကြည့်ရှုနိုင်ပါတယ်။နောက်နှစ်နာရီကြာမှထုတ်လွှင့်တဲ့ညပိုင်းအစီအစဉ်တွေမှာတော့အမျိုးသမီးကန္တာ၊သုတဆုံလင်အမေရိကန်တခွေနဲ့သိပ္ပံနဲ့ဤပညာစတဲ့သတင်းပတ်စင်ကန္တာတွေကိုနားဆင်ကြရမှာပါရှင်။အခုညနေပိုင်းအစီအစဉ်ဆုံးသတ်ခင်မှာသတင်းကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကတလှည့်ပြညာပေးပါအောင်မယ်ရှင်။
အမေရိကန်နိုင်ငံအရှိတောင်ပိုင်းဒေသတောင်ကာရိုလိုင်းနားပြည်နယ်ချားလ်စတန်မြို့ကတမန်ဝင်အာဖရိကန်အမေရိကန်ဖျားရှိခိုးကြောင့်ဝါလူအများပြားသိဆုံးခဲ့တဲ့တပ်နက်နဲ့ပစ်ခတ်မှုတွေတန်လျာရှိသူလူပြုအမျိုးသားကိုတောင်ကာရိုလိုင်းနားတရားရုံးမှာဒီကနေ့တောက်ကြံနေအာမခံကြီးပင်မပေးကြားနာဖို့အတွက်ရုံးထုတ်မှာဖြစ်ပါတယ်။ဒါဟာလူမျိုးရေးမုန်းတိမှုပေါ်အခြေခံပြီးပစ်ခတ်တပ်ဖြတ်ခဲ့ခြင်းဟုတ်မဟုတ်ဆိုတာကိုပြည်တော်စုအစိုးရအရာရှိတွေကစုံစမ်းနေချိန်မှာပဲအခုလိုတရားရုံးထုတ်ဖို့အတွက်စီစဉ်လာပါ။ FBI ကဖမ်းထားတဲ့အသက်21နှစ်အရွယ်ဒန်လန်ရော့ဖ်ကိုစစ်တပ်ရင်းတွေကတောင်ကာရိုလိုင်းနားပြည်နယ်ကိုပြန်ပြီးပို့ခဲ့တာဖြစ်ပါတယ်။ဗိုလ်တပ်ဦးနေကချားလ်စတန်ကဖျားရှိခိုးကြောင့်နဲ့မှာအသက်88နှစ်အရွယ်ဖွားဦးတူပေါဝင်ကိုယ်တည်ဆုံးပြီး3ဒဏ်ရာခဲ့တဲ့ပြစ်ခတ်မှုတွေလုပ်ခဲ့တယ်လို့ဆွဆွဲခံရတဲ့ရော့ဖ်ဟာမြကောရိုလိုင်းနားဘက်ကိုထွက်ပြေးခဲ့တာဖြစ်ပါတယ်။မြေထဲပင်လယ်ကိုဖျက်ပြီးထောင်ထဲချတဲ့ရွှေပြောင်းဝင်ရောက်သူတွေခိုးလုံခွင့်ရဖို့ကြိုးစားနေတဲ့ပြဿနာကိုကင်တွယ်ဖြေရှင်းနိုင်မယ့်မူဝါဒတစ်ချမှတ်နိုင်ရေးအတွက်ဥရောပနိုင်ငံတွေကြိုးပမ်းနေချိန်မှာပဲခိုးလုံသူတွေကိုအင်တိုက်အားတိုက်ရှာဖွေကယ်ဆယ်မှုတွေလုပ်သွားဖို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ Human Rights Watch ကတိုက်တွန်းလိုက်ပါတယ်။အရှိလေဗန်ဒေတာအသက်ရှူလမ်းကြောင်းဆိုင်ရာမတ်စကူဆက်မြန်ယောဂအကူဆက်ခံသူတို့ထိုင်းနိုင်ငံမှာတွေ့ရကြောင်းအတည်ပြုခဲ့ပြီးတဲ့နောက်မှာထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဝချာကပြည်သူတွေထိတ်လန့်မတုန်လှုပ်ကြဖို့အတွက်တိုက်တွန်းလိုက်ပါတယ်။ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းနယ်စပ်တွေကတာကတပုံတွေခုံအောင်နေတယ်လို့တန်လျာရှိတဲ့နေရာတွေကိုတောက်ချန်နေမှာပါကစ္စတန်စစ်တပ်ကလေကြောင်းတိုက်ခတ်မှုတွေလုပ်ခဲ့အမှစစ်သွေးကြွ20ရက်မနေ့တည်ဆုံးခဲ့ရပါတယ်
။ VOA ကနေနောက်ဆုံးရထားတဲ့ကြာသပတေးနေ့သတင်းအကျဉ်းချုပ်ကိုဒေါက်ကင်မြို့သက်ကြီးညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကမတ်သိန်ကီတိုက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Glenn Bond Galio ဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။အခုလက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ကျမခွာညိုပါ
This program has come to you from the Voice of America, Washington.